in Burmese.
မင်္ဂလာညနေခင်းပါတော်သားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေနေ့ညနေခင်း6နာရီခွဲနဲ့9နာရီဒီအစီအစဉ်တွေကိုလိုင်းဒိုမီတာ7925နဲ့လိုင်းလမ်းမီတာ190ရောကနေတိုက်ထုတ်နေပါပြီရှင်။ကျမနန်းလာပါဒီနေ့အစီအစဉ်မှုဖြစ်တော်ဝင်ရင်ဆက်သွားမှာပါ
။မင်္ဂလာညနေခင်းပါရှင်ကျမတင်ပြထိုက်ပါ။အီရန်နိုင်ငံတွင်းမတည်ငြိမ်မှုတွေငြိမ်းအေးသွားစေဖို့ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကဂန္ဓာတစ်ခုကနေပါဝင်ခဲ့ကြတယ်လို့ပြည်ဆောင်တပ်ကကြေညာချက်ထုတ်ပါတယ်။ဘင်္ဂလားဒေ့ရှ်မှာခိုးလုံနေကြတဲ့ဟိန္ဒူဒုက္ခသည်တွေကတော့ဌာနေပြန်နိုင်ရေးအတွက်ပြင်ဆင်နေကြပါပြီ။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြေညာပါမယ်ရှင်
။ကောင်းပါပြီရှင်။နိုင်ငံတော်လျှော့ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်တဲ့ဖန်စီထိန်းသိမ်းခံထားတဲ့ Riders သတင်းထောင်တို့ဦးကိုရှင်းလင်းမဲ့သတင်းပါတဲ့အင်းစိန်ခရိုင်တရားရုံးမှာသူရအကြိမ်မြောက်ရုံးထုတ်မှာဖြစ်ပါတယ်
။မီဒီယာအဖွဲ့အစည်းတော်လည်းကောင်းမီဒီယာသမားတော်လည်းကောင်းအညှိုးထားပြီးတော့ထောင်ချောက်ဆင်ဖမ်းတဲ့သဘောမျိုးဆက်ရောက်နေတယ်။အဲ့ဒါမျိုးကတော့ဟိုသက်ဆိုင်တဲ့ဟိုအစိုးရရောအပြားပြင်ရေး
မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ကိုမြင့်ကျော်ပါရှင်ပြည်စုံကတော့မကြခင်ကြမှာပါ။ဒါအပြင်ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲသဘောဖက်နယ်ဟာဂျီရေကတာအနီးမှာတိုက်ပွဲတွေဆက်လိုက်ဖြစ်ပွားနေတဲ့သတင်းနဲ့အတူအစားလျှော့ပေမဲ့ကိုလေးချိန်မကြရတဲ့အကြောင်းကျမရေးသတင်းဆောင်မနဲ့အမေရိကန်ရောက်ဒုက္ခသည်ဘဝကနေတန်းကျွယ်တထေးဖြစ်လာတဲ့ဗီယက်နမ်သူအကြောင်းကိုလည်းသတင်းတွေပြီးမှကြားမှာပါ။ခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရနိုင်တို့ကပြောပြပေးကြပါအောင်ရှင်
။အီရန်နိုင်ငံတွင်မတိမငြိမ်ဖြစ်မှုတွေကိုအဆုံးသတ်ရေးအီရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကနတရက်ကနေပါဝင်ဆောင်ရွက်ခဲ့တယ်လို့အီရန်ပြည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပြောဆိုပါတယ်။အီရန်နိုင်ငံတွင်မတည်ငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့ပြည်ဆောင်တပ်ကပြောဆိုထားပါတယ်။အီရန်ပြည်သူတွေတိတ်နေချီတဲ့ဘာစစ်အကူတပ်ဖွဲ့တွေရဲတပ်ဖွဲ့ဝင်တွေထောက်လန်းရေးဝန်ကြီးဌာနတို့ကမတည်ငြိမ်မှုဂွင်းဆက်ကြီးကိုဖျက်ဆီးလိုက်ပြီဖြစ်ကြောင်းပြည်ဆောင်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီမတည်ငြိမ်မှုဂွင်းဆက်ကြီးကိုအမေရိကန်ဗြိတိန်အစ္စရေးဆော်ဒီတော်ဝင်မိသားစုပိတ်ပင်ထားတဲ့မူဂျာဟစ်ဒီအီကာလ်အဖွဲ့ဘရင်စနစ်ကိုလူလားသူတွေကဖန်တီးခဲ့တာလို့ပြည်ဆောင်တပ်ရဲ့ကြေညာချက်မှာပြောဆိုထားပါတယ်။ဒီဇင်ဘာလ28ရက်နေ့ကစခဲ့တဲ့အစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဒီကနေ့တနင်္ဂနွေနေ့မှာလဲလွှတ်တော်အထူးအစည်းအဝေးဆွေးနွေးမှာပါ။ပြည်ထရေးဝန်ကြီးထောက်လန်းရေးအကြီးအကဲလုံခြုံရေးကောင်စီအကြီးအကဲတို့လည်းတက်ရောက်မယ်လို့ခန့်မှန်းထားတဲ့အကြောင်းနိုင်ငံပိုင် ISNA သတင်းဌာနကဖော်ပြပါတယ်။ဆန္ဒပြပွဲတွေရဲ့ဈေးမြင့်နောက်ဖန်ခံထားရတဲ့ဆန္ဒပြသူတွေအတွက်ဥပဒေရေးရာအကူအညီပေးရေးဆွေးနွေးချမှာပါလွှတ်တော်အထူးအစည်းအဝေးကိုတော့ပြုပြင်ပြောင်းလဲရေးသမားလွှတ်တော်အမတ်တွေကတောင်းဆိုခဲ့ကြတာလို့လွတ်လပ်တဲ့ဥရောပအသံ Radio Liberty RFR ကဖော်ပြပါတယ်ဖန်စီခံထားရသူတွေအတွက်ဥပဒေရေးရာအထောက်အကူပေးဖို့အဲ့ဒီလွှတ်တော်အမတ်တွေကတောင်းဆိုထားပြီးဆန္ဒပြပွဲတွေမှာပြည်ပကဝင်ရောက်ဆွတ်ဖက်မှုတွေကိုရှုတ်ချထားတာမှာတော့အထူးသဖြင့်အမေရိကန်ပြည်ထောင်စုကိုပြောဆိုထားပါတယ်။နိုင်ငံတကာနဲ့ရရှိထားတဲ့2015ခုနှစ်အီရန်နျူကလ িয়ার သဘောတူညီချက်အရဆိုင်းငံ့ထားတဲ့အီရန်ပေါ်တန်းခတ်ပိတ်ဆို့မှုတွေကိုဆက်ပြီးရှော့ပေါ့ပေးမလားဆိုတာကိုဒီသတင်းပါအတွင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကဆုံးဖြတ်ဖို့ရှိနေတာပါ။အမေရိကန်ဥပဒေအရဒဏ်ခတ်ပိတ်ဆို့မှုရှော့ပေါ့ပေးမှုကိုရက်ပေါင်း120ပြည်တိုင်းတစ်ခါပြန်ပြီးတော့သက်တမ်းတွေ့ရတာဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်အောင်လာတဲ့တိမ့်နဲ့ချီတဲ့လူတွေကိုပြန်ပို့မဲ့အခြေအနေကိုကာကွယ်ပေးမဲ့ဥပဒေကြမ်းထဲမှာနေဆိုတိုင်းဆောက်လုပ်ရေးအတွက်ရန်ပုံငွေထည့်မထားဘူးဗီဇာကန်ဆယ်ပဲဖောက်တဲ့အစီအစဉ်ကိုမဖြတ်ဘူးဗီဇာစုအခြေခံနဲ့ရွှေပြောင်းဝင်အောင်နိုင်တဲ့လူမှုကြီးကြပ်ရေးအစီအစဉ်ကိုမဖြတ်ဘူးဆိုရင်သူ့အနေနဲ့ဒီဥပဒေကြမ်းကိုလက်မခံဘူးလို့သမ္မတဒေါ်နယ်ထရမ့်ကထပ်လောင်းပြောကြားလိုက်ပါတယ်လာမယ့်မတ်လမှာတက်တန်းကုန်တော့မဲ့ဒါကာအစီအစဉ်ကိုလိုလားပေမဲ့လည်းဒီတိုင်းပြည်အတွင်းလုံခြုံရေးဟာလည်းအရေးကြီးတယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ်။အခု2018ခုနှစ်အတွက်ဦးစားပေးဥပဒေကိစ္စတွေနဲ့လာမယ့်နိုဝင်ဘာရွေးကောက်ပွဲအတွက်မဟာဗျူဟာတရရေးဆွဲဖို့ Republican အမတ်တွေနဲ့အစိုးရအဖွဲ့ Camp David သမ္မတအပန်းဖြေစခန်းမှာတွေ့ဆုံစဉ်အတွင်းသမ္မတထရမ့်ကအဲ့လိုမှတ်ချက်ပေးပြောကြားခဲ့တာဖြစ်ပါတယ်။တရားမဝင်ရွှေပြောင်းဝင်ရောက်လာသူ8သိန်းနီးပါးကိုအမေရိကန်နိုင်ငံမှာတရားဝင်အလုပ်လုပ်ကင်ခွင့်ပေးပြီးတော့တရားဝင်နေထိုင်ခွင့်ပြုလိုက်တဲ့သမ္မတ Barack Obama လက်ထက်ကဒါကာဥပဒေကိုသမ္မတထရမ့်ကပြီးခဲ့တဲ့စက်တင်ဘာလကဖျက်သိမ်းခဲ့ပါတယ်။ဒီဥပဒေအရအကာအကွယ်ရထားသူတွေကိုအရင်ခံစား권အတိုင်းဆက်ထားပြီးတော့တစ်ဖက်မှာတော့မက္ကဆီကိုနယ်စပ်မှာတိုင်းခတ်ရေးအတွက်ရန်ပုံငွေနဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်တွေကိုရပ်ပစ်မဲ့အစားထိုးဥပဒေတရက်ကိုမတ်လ5ရက်နေ့နောက်ဆုံးထားပြီးလွှတ်တော်ကအတည်ပြုပေးဖို့သမ္မတထရမ့်ကတိုက်တွန်းနေပါတယ်။ဒ ဒီစည်းဝေးအတွင်းလူမှုကြီးကြပ်ရေးဥပဒေကိစ္စအပြင်အမေရိကန်တဝန်မှုရေးစေဝါပြန့်နှံ့သုံးဆွဲမှုကိစ္စကိုလည်းအခုဒီနေ့အတွင်းအစိုးရအနေနဲ့ကြီးကြီးမားမားကင်တွဲရမယ်အကြောင်းအရာတရားဖြစ်နေဆွေးနွေးကြကြပါတယ်နိုင်ငံရေးအခြေခံစောင့်အုပ်နေပြန်ဒီစောင့်ရေးနဲ့ဆင့်ရမြင့်တေးကိစ္စတွေမှာဒီနေ့အတွက်ဦးစားပေးကိစ္စတွေဖြစ်တယ်လို့လည်းအောက်လွှတ်တော်ရီပူဘလစ်ကန်ခေါင်းဆောင်ပေါ်
ကျွန်တော်တို့ရဲ့ဆုံးသက်ရေးအရန်ပြည်သူတွေနဲ့လုံခြုံရေးအကောင်ကံကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းစနေနေ့ထုံးကပြောဆိုလိုက်ပါတယ်။သူရဲ့သမ္မတရွေးကောက်ပွဲကာလမဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိပြည်ထောင်စုဆိုရာအဖွဲ့ရဲ့ဆုံးဖြတ်စစ်ဆေးမှုကိုလမ်းလွဲအောင်လုပ်နေမနေဆုံးဖြတ်မှုတွေတို့လာချိန်မှာပဲသမ္မတကအခုလိုပြောဆိုလိုက်တာပါ။ ပတ်သက်မှုတစုံတရာမရှိသလိုရာဇဝတ်မှုလည်းကျူးလွန်တာမရှိဘူးလို့သမ္မတထရန့်ကပြောပါတယ်။ဒါပြင်သူ့ကိုစစ်ဆေးမနေဘဲအရင်နိုင်ငံခြားရေးဝန်ကြီးဟောင်းဖြစ်တဲ့ဒီမိုကရက်တစ်ပါတီရဲ့သမ္မတအလောင်းအဖြစ်ပါဝင်ရှင်ပြန်ခဲ့သူဟီလာရီကလင်တန်ကိုသာစုံစမ်းစစ်ဆေးရမှာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတဟာဒုတိယသမ္မတမိုက်ပင်စ်နိုင်ငံခြားရေးဝန်ကြီးရက်စ်တေလာဆန်နဲ့ကာ ဒီကလို့ရုရှားနဲ့ပတ်သက်မှုတစုံတရာရှိမယ်ဆိုရင်အဲ့ဒီပတ်သက်သူဟာဟီလာရီကလင်တန်ဒါမှမဟုတ်လေဒီမိုကရက်တစ်ပါတီရဲ့ဒီကပဲဖြစ်မယ်လို့ပြောဆိုထားပါတယ်။စနေနေ့စောပိုင်းမှာတော့သူ့သမ္မတတက်တံပထမနှစ်နဲ့ပတ်သက်ပြီးဝေဖန်စာအုပ်ရေးသားသူကိုသူ့ရဲ့ Twitter
ဆက်ရှိသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့လည်းတင့်တော်တဲ့အချိန်မှာဒီဆွေးနွေးမှုအတွင်းပါဝင်လာမှာဖြစ်တယ်လို့သူကကြေညာပေးလိုက်ပါတယ်။သမ္မတဒေါနယ်ထရမ့်ကသူ့ရဲ့ကမ့်ဒေးဗစ်အပန်းဖြစ်ခန်းမှာမနေ့စနေနေ့ကပုံမှန်လုံနေကြမဟုတ်တဲ့သတင်းစာရှင်းလင်းပွဲပြုလုပ်ပြီးတော့အဲ့လိုပြောကြားခဲ့တ တွေ့ကျင်ပြီးတော့ကျင်းတော်တဲ့ချင်းချင်းမှာအမေရိကန်ပြည်ထောင်စုအနေနဲ့ပါဝင်လာမှာဖြစ်တယ်လို့ဒေါနယ်ထရမ့်ကပြောပါတယ်ဒီဆွေးနွေးပွဲကနေတခုခုဖြစ်လာနိုင်မယ်ဆိုရင်ဒါဟာလူသားအားလုံးအတွက်ကောင်းမှာဖြစ်သလိုကမ္ဘာကြီးအတွက်လည်းကောင်းမှာဖြစ်တယ်လို့သူကပြောပါတယ်ဒါပြင်တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့လည်းအမေရိကန်မွန်ဂျေအင်းနဲ့စကားပြောခဲ့ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ခတ်တင်းနဲ့ယက်တီခဲ့တဲ့အပေါ်မှာသူတောင်ကိုရီးယားသမ္မတကကျေးဇူးတင်ကြောင်းပြောကြခဲ့တယ်လို့ဒေါနယ်ထရမ့်ကပြောပါတယ်ခင်ဗျာ
အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါလေရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းငွေနေညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်စခိုင်းပြည်နယ်တွင်မတည်ငြိမ်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြရတဲ့ဒုက္ခသည်တွေကလူနည်းစုဖြစ်တဲ့ဟိန္ဒူဘာသာဝင်တွေကတော့ဌာနေပြည်ကြီးအတွက်စိတ်အားထက်သန်နေကြပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတဲ့မြန်မာနိုင်ငံဘက်ကထွက်ပြေးလာသူက6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရဒီလကုန်ပိုင်းကဆလုပ်ဒုက္ခသည်တွေကိုပြန်ပို့ရေးဘင်္ဂလားဒေ့ရှ်ကလိုလားနေတာဖြစ်ပါတယ်။တင်းရှောင်နေသူဟိန္ဒူဒုက္ခသည်မွန်နူဘာလာကတော့အခုလို့ပြောပါတယ်ကျမတို့ရဲ့အိမ်ရောခြံရောအိမ်မွေးတိရစ္ဆာန်တွေရောအလုံးကမြန်မာပြည်မှာခြံထားခဲ့ရတာပါဒါကြောင့်အသက်ဘေးကြောင့်သာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရတာဖြစ်ပြီးပစ္စည်းတွေပြန်ရမယ်လွတ်လွတ်လပ်လပ်သွားခွင့်လာခွင့်ရမယ်ဆိုရင်ပြန်ကျင်တယ်လို့ပြောဆိုသွားပါတယ်နောက်မောင်နှောမျိုးပေါ်မှာအခြေချခြင်းနဲ့အကြောင်းရွာဟောင်းကိုတော့ထပ်ပြီးတော့တိုက်တာခိုက်တာခရမဆုလို့မပြောင်းညင်တော့ဘူးလို့လည်းပြောပါတယ်အစိုးရကလည်းသူတို့ကိုပြန်ခေါ်မယ်လို့ယုံကြည်ထားတဲ့အကြောင်းပြောဆိုခဲ့ပါတယ်ဟိန္ဒူဒုက္ခသည်တချို့ကတော့အထုပ်ပိုးတွေတောင်ပြင်ထားကြပါပြီဒါပေမဲ့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာရသူအများစုဖြစ်တဲ့ရိုဟင်ဂျာမွတ်စလင်တွေကတော့အကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဌာနေကိုပြန်မဲ့အစားဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေမှာပဲနေမယ်လို့ပြောဆိုကြပါတယ်ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒုက္ခသည်တသိန်းရဲ့စည်ရင်းတွေကိုမြန်မာဆိုရထပ်ပြီးခဲ့တဲ့လကပြေပို့ထားပါတယ် ခွေ ရေး လှုပ် ရှား မှု အဖွဲ့ တွေ နဲ့ ကုလ သမဂ္ဂ ဘက် က တော့ ဒုက္ခ သည် တွေ ဘက် က လူလူ လားလား ရှိ မှ ပြန် ပို့ တဲ့ နဲ့ လို့ ပြော ဆို နေ ကြ တာ ပါ လောလော ဆယ် မှာ တော့ ဟိန္ဒု ဒုက္ခ သည် 900 လောက် ထားနေ ပြန် လို့ ကြောင်း ပြော ဆို ထား ကြ ပါတယ် ရှင်
India and Shitang Sha ASEAN Power Nangan Java Nanga Sasan Yi Akong Long Low Song Lenin, ASEAN Nangan in Sasan Yi, Tommy Low Song, Tomelo, India Nangari, when you Sushma, Storage Garding, the Ningrima, Pyojala Bare, Singo Nangama, Chimbare, Pibaya, India Nuevari, and Yilagama, India Nangari, when you Storage Garilo, Pyojagaraba, Tabi, India and Shitang Sha Nangan Jama, Chudu, Bubong Song, Pianan Ji, Lala, Regula, Duga, Libi Pyoja Dabare, Tabi, ASEAN Power Gonsang, Moonet, Bojamuga, India Modian, Pacific Modian, now Pachandida, Jama, Tayawa, Biobu, Ye Parelu, Duga Piovare, Indian and Simio, Muara Lanzine, when you don't run a Moria, Vasija, go Udilo Sama, Muara, Dema, ASEAN Pagale, say Bandia, Nina, Pawanida, Nemia, ASEAN Ha, Indian and Ye Pare, and any Pipare, yeah?
Gondin Demojine, Dime Kede, Hinandin Demoga, Demoda, Donson Yaldu, Piausu Nijam, Tilk, they you both have you when you Tanaga, Digini, Piovare. Dio Shiva Kayuta Mamanisin in Niga, Demonasin, Dami Kevido. Shinantin Demo, Sana Chaiboga, Iran Nanganda, Thompson, Ping Larish Nanganda, Udu, Piao Sumi, Piparish.
Direct from Washington, the voice of America.
ဒီကနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုမတင်ပြထိုင်တဲ့ကိုရနိုင်တို့ကပြောပြပေးခဲ့တာပါခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်နိုင်ငံတော်လျှော့ချက်ဥပဒေချိုးဖောက်မှုနဲ့အင်းစိန်ထောင်းနဲ့ဖန်စီထင်းထင်းခံထားရတဲ့ရိုက်ဒါစ်တရင်ထောင်းနှုတ်ကိုရှေ့လာမဲ့သတင်းမှာတဲ့အင်းစိန်ခိုင်တရားရုံးမှာဒုတိယအကြိမ်မြောက်ရုံးထုတ်မှာပါသတင်းထောင်းနှုတ်အခုလိုဖန်ခံရတဲ့အပေါ် ဟုတ်ပါတယ်ပြီးခဲ့တဲ့2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့ဝင်တွေဘက်ကချင်းဆိုလို့တွားရောက်တွေ့ဆုံခဲ့တဲ့ရိုက်တာသတင်းဌာနသတင်းတော်တွေဖြစ်တဲ့ကိုတပ်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုရခိုင်ပြည်နယ်မြောက်ပိုင်းတိုက်ပွဲဖြစ်စဉ်အစီရင်ခံစာတွေလက်ဝဲတွေ့ရှိတယ်ဆိုပြီးရန်ကုန်မြို့ထောက်ကျက်နယ်မြေရဲစခန်းမှာဖမ်းဆီးခဲ့တာဖြစ်ပါတယ်နောက်သူတို့နှစ်ဦးကိုမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုဖောက်ဖျက်မှုနဲ့တရားစွဲဆိုလိုက်ပါတယ်ဒီဇင်ဘာလ28ရက်နေ့ကတော့မင်္ဂလာတုံတရားရုံးမှာသူတို့ကိုပထမဦးဆုံးအကြိမ်ရုံးထုတ်ပြီးယမန်ယူခဲ့ပါတယ်။ယမန်ကုန်မဲ့လာမဲ့ဇန်နဝါရီလ10ရက်နေ့မှာတော့အင်းစိန်ခရိုင်တရားရုံးမှာရုံးထုတ်စစ်ဆေးမှာဖြစ်တယ်လို့ရိုက်တာသတင်းတော်နှစ်ဦးဘက်ကဥပဒေအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်မယ်။မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်းကအကျိုးဆောင်ရှေ့နေကြီးဦးခမောင်စောကအမှုရဲ့နောက်ဆုံးအခြေအနေအခုလိုဖြင်းပြပါတယ
်။မင်္ဂလာတုံမြို့နယ်တရားရုံးမှာလည်းနည်းနည်းပြင်ဆင်ထားရှိတယ်။ဒါမဲ့အမှုရဲ့အခုဆွဲထားတဲ့ပုံမှန်အရာထုတ်မယ်ဆိုရင်တော့ဟိုရန်ကုန်မြောက်ပိုင်းခရိုင်အင်းစိန်ခရိုင်တရားရုံးမှာထုတ်ရပါနော်ဒုတိယအခြေအနေဆိုရမန်ပေါ့ဒုတိယရမန်ကုန်တဲ့နေ့ပေါ့ဗျာအဲ့ဒီကအဲ့တော့ဒုတိယရမန်ကုန်တဲ့နေ့ဖြစ်တဲ့အတွက်ကြောင့်အခုဟိုဟာရမန်ယူထားတဲ့ပုံမှန်နဲ့နော်သူတို့ကိုမတည်ငြိမ်လှုပ်ဖို့ရှိပါတယ်နော်တင်ရမှာပေါ့တင်မယ်ဆိုလို့ရှိရင်တော့ပထမဆုံးသူတို့ကိုရုံးခေါ်လာမယ်ရဲရနေပြီပါလေအဲ့ဒီထောင်ကနေပြီးတော့မှရဲရပဲအဆောင်ရှောင်နဲ့ရုံးကိုခေါ်လာမယ်ခေါ်လာပြီးတော့ကျွန်တော်တို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာတွဲရဲရှိတယ်အချုပ်မှာခဏကဲထားမယ်နော်ခရိုင်ဥပဒေအရာရှိရနေပြီးတော့မှပေါ်ပြေလို့ဒီလိုပြောလိုက်တဲ့အခါမှာအဲ့ဒီအခုတွင်နဲ့အဲ့ဒီတရားခံ2ယောက်ကိုဒီအင်းစိတ်ခရိုင်တရားရုံးကိုပို့ပါမယ်။အင်းစိတ်ခရိုင်တရားရုံးသူကြီးရုံးကရုံးကန်းကနေပြီးတော့မှဒီဟိုအမှုကိုလက်ခံပါမယ်။ဒီဟာဒီအမှုကိုယူလိုက်ပြီဆိုလို့ရှိရင်တရားခံတွေကိုဒီပုံမှန်ဒီဥပဒေတွေတင်တာပြီဖြစ်တဲ့အကြောင်းတရားခံတွေကိုပြောပါမယ်။ပြောပြီးတော့ရုံးသွင်းပေးပါမယ်။
အခုလာမဲ့တရက်ခွင်မှာသတင်းတောက်တွေဘက်ကတရားရေးပိုင်းဆိုင်ရာလိုက်ပါဆောင်ရွက်မဲ့ရှေ့နေတွေအဖြစ်ရှေ့နေဦးတန်းစောအောင်နဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအတင်ကဦးခင်မောင်စောတို့ဦးဆောင်မဲ့ရှေ့နေတွေကရှေ့နေကိုစလဲစာတင်သွင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရှင်းပြပါတယ
်။ဦးတန်းစောအောင်နဲ့ကျွန်တော်နဲ့ကိုစလဲစာရှေ့နေကိုစလဲစာတင်ပါမယ်ခင်ဗျာ
။အခုလိုသတင်းသမားနှစ်ဦးကိုသတင်းပေးပြီးတဲ့အချိန်ဆိုင်ကအထွက်မှာအတင်ဆောင်ဆိုင်ဖမ်းဆီးတာကတော့တမင်အကွက်စင်ဖမ်းဆီးမှုတသက်တာဖြစ်ပြီးသတင်းသမားတွေပေါ်မှာထောက်ချောက်စင်မတရားအမှုဖွင့်တရားစွဲဖို့ကျစီမှုဖြစ်တဲ့အတွက်အမှုကိုရုပ်သိမ်းပြီးအ мян ဆုံးလွှတ်ပေးတင်ပါတယ်လို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ကိုမြင့်ကျော်ကသုံးသပ်ပါတယ်
။အင်းကြီးကချင်းဆိုပြီးပြီးတဲ့စာရွက်စာတမ်းတွေဟာဟိုတမင်တကာအခွင့်အရေးနားတဲ့သဘောမျိုးလို့သူတို့ပြောဆိုကြရသိရတာပေါ့နော်။အဲလိုမျိုးဆိုရင်တော့မီဒီယာအဖွဲ့စည်းတော်လည်းကောင်းမီဒီယာသမားတော်လည်းကောင်းအညှိုးထားပြီးတော့ထောင်ချောက်ဆင်ဖမ်းတဲ့သဘောမျိုးတက်ရောက်နေတယ်။အဲ့ဒါ မျိုးကတော့ဟိုတက်ဆိုင်တဲ့စိုးရရောအပြင်းစင်ရည်နဲ့ပဲကောဒီအချက်ကိုလေးလေးနက်နက်ကိုထည့်သွင်းစဉ်းစားပြနေလို့ထင်တယ်ကျွန်တော်တို့မေးခွန်းထုတ်တင်တာပါအဲ့ဒါပါအမျိုးနဲ့ဒီသတင်းဌာနတော်မဟုတ်ဒီသတင်းသမားအမျိုးနဲ့အန်စီဖို့အတွက်ဆင်တဲ့ဟာမျိုးဒီဟာမျိုးကိုဆက်ပြီးတော့ဒီတရားစွဲမယ်ဒီပုံမှန်နဲ့ပြည့်တယ်ပေးမယ်ဆိုရင်တော့ဒါတရားညှတာတဲ့ဟာမျိုးတခုတော့မဟုတ်ဆိုတော့ကျွန်တော်တို့ကအဲ့လိုပဲသတ်မှတ်တယ်
အခုလာမယ့်ဒုတိယအကြိမ်ရုံးထုတ်ချိန်မှာလည်းသတင်းတော့တွေကိုဖန်ဆီးမှုနဲ့ပတ်သက်ပြီးကန့်ကွက်တဲ့အနေနဲ့သတင်းသမားတွေကဆန္ဒပြကြမှာဖြစ်ပါတယ်။တရားဝင်ဆန္ဒထုတ်ဖော်နိုင်မှုအတွက်မနေ့တုန်းကမင်္ဂလာတုံရဲစခန်းဒီကနေ့မှာတော့အင်းစိန်ရဲစခန်းကိုတရားဝင်အကြောင်းကြားစာအသိပေးစာတွေတွားပြီးတော့ပို့ထားတယ်လို့ဥဆောင်လှုပ်ရှားတဲ့အဖွဲ့ဖြစ်တဲ့မြန်မာသတင်းသမားများကာကွယ်ရေးကော်မတီရဲ့ဥဆောင်သူတဦးဖြစ်တဲ့ကိုသားလုံးဆောင်ထက်ကပြောပြပါတယ
်။မတ္တိကတော့ကျွန်တော်တို့သူတို့နဲ့အတူရှိရယ်ဆိုတာပြတာပေါ့နော်။ကျွန်တော်တို့တရားခွင်မှာဟိုလာပြီးဆန္ဒပြတာသူတို့နဲ့အတူရှိရယ်ဆိုတာပြတယ်။နောက်တစ်ခုကကျတော့အဲ့မှာရဲရော်တရားသူကြီးရောရှိကြမှာပဲလေအဲ့တော့ဒီကိစ္စကသတင်းသမားတွေဒီငြိမ်းမခံဘူးပေါ့နော်အဲ့တော့ကျွန်တော်တို့အဓိကပြောချင်တာကတော့သတင်းရယူတာရာသွေးမှုမဟုတ်ဘူးပေါ့နော်သတင်းရယူရသည်သတင်းသမားတွေသူ့အလုပ်ကိုသူလုပ်တာပဲသတင်းသမားတွေဥပဒေချိုးဖောက်တာမဟုတ်ဘူးသတင်းသမားကသတင်းရယူတာကိုဥပဒေချိုးဖောက်တဲ့ပုံစံဖြစ်အောင်ထောင်ချောက်စင်ပြီးဖတ်တာကိုကျွန်တော်ဆန့်ကျင်တယ်ပေါ့
အခုလိုရိုက်တာသတင်းတော်နှစ်ဦးဖန်ဆီးခံရခြင်းကနေစလို့သတင်းမီဒီယာအဖွဲ့အစည်းအသီးသီးကကန့်ကွက်ကြောင်းကြေညာချက်တွေထုတ်ပြန်ခဲ့တယ်လို့သတင်းသမားတွေဘက်ကကန့်ကွက်တဲ့အနေနဲ့သတင်းရယူတဲ့အချိန်ဒီမှာစန့်ကျင်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ရှင်
။မဆူမမရှင်။ကရင်ပြည်နယ်လိုင်းပွဲမြို့နယ်မဲတဝေါ်ဒေသဖက်နဲ့ဟတ်ကြီးရေကာတာအနီမှာတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေပါတယ်။အစိုးရရဲ့နေချာဆောင်တဲ့KNU ကရင်အမျိုးသားအစည်းအရုံးတက်တွင်နဲ့မြန်မာတပ်မတော်တို့သုံးဖွဲ့ပူးပေါင်းပြီးတော့တိုက်တက်သောပုဒ်တာဘာသာကရင်အမျိုးသားတပ်မတော် TKPA တပ်တွေရှိတဲ့မဲတဝေါ်ဖက်ကိုနေစဉ်ထိုးစစ်ဆင်နေတာဖြစ်ပါတယ်။အပြည့်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မ AMA ကသတင်းပေးပို့ထားပါတယ်
။ KNP နဲ့လိုင်းပွဲမြို့နယ်တွေကတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKPA ထိန်းချုပ်ထားတဲ့မဲတော်ဒေတာဘက်မှ DKPA တက်တင်တဲ့မြမတက်မတော်နေကြားကောင်းတက်နဲ့ KNU တက်တေကြားဒီအပိုင်းတွင်တိုက်ပွဲတွေပြင်းထန်နေပါတယ်ဒီအပိုင်းတိုက်ပွဲတွေဖြစ်နေရမှာမြမတက်မတော်နေကြားကောင်းတက်တင်နဲ့ NCA ထိုးထားတဲ့ KNU တို့ပူးပေါင်းပြီးပြစ်ခတ်မှုတွေလုပ်နေတယ်ဆိုပြီးတိုးတက်သောဗုဒ္ဓဘာသာကရင်မျိုးသားတက်မတော် DKPA ကလိုထွားတက်မဟာကဒုတိယစစ်ဦးစီးချုပ်ဘိုဘီကပြောပါတယ်
ကဲသူတို့အရင်ထိုးတဲ့ဖွဲ့တွေပေါ့စတဲ့ပါတဲ့တာရဲ့ PGA ရဲ့နော် KNU ရဲ့သူတို့ပေါ်ပြီးကျွန်တော်ဝတ်တက်တာလေဒါအခုအများဆုံးကတော့ KNU နဲ့ PGA ပဲလေစတဲ့ပေါ်တယ်နော်တက်မှာ6ဟာတက်ရ3ရက်လာတယ်တက်မှာ6ဒီတလပိုင်း3ရက်နေမှာတက်မှာခိုရောတက်မှာတိရောသူတို့ပေါ်ပြီးတက်တာပေါ့နော်သူတို့အရှိလက်မထိုးပြီးတော့ကျွန်တော်အရှိလက်မမထိုးတော့အဲ့လိုပဲကျွန်တော်အမြင်ကတော့အဲ့လိုမျိုးတော့ကျွန်တော်မသိဘူးတော့လေမဲတော်ကလာအရှိတက်ကြတော့မဲတော်ကလာအရှိပါကြတိမောကြီးပဲမှဖြစ်တယ်နော်တိမောကြီးဒီအနောက်ဘက်ကအနောက်ဘက်ကမှလည်းဒီ clock free clock free debater အဲ့မှာဖြစ်နေတော့ပဲနော်ဒီဖြစ်တယ်ဖြစ်တယ်ဒီနေ့လည်းဖြစ်တယ်မနေ့လည်းဖြစ်တယ်နော်ဟာကြီးဟာကြီးအဲဟုတ်ကဲ့အဲ့နေ့ကအဲ့နေ့ကနော်တက်ပွဲတော့အရှိရုပ်မရှိလို့အရှိပူပြီးပြေးထားတာရှိတယ်ဗာဖြစ်တယ်သူတို့လေအတောက်ချောက်ထပ်ပို့တာပေါ့
နိုဝင်ဘာလကလေးကဖြစ်လာပြီးအခုဒီဇင်ဘာလကစလို့နေ့စဉ်လိုလိုပြစ်ခတ်မှုတွေရှိနေတယ်လို့ပြောပါတယ်။ဇန်နဝါရီလနှစ်သစ်မှာတော့ KNU တပ်မ6နဲ့9အပါဝင်တပ်မဟာတွေကတပ်ရင်းတွေက DKP တွေနေရာတွေကိုပို့ပြီးတော့ထိုးစစ်ဆင်တိုက်ခတ်မှုတွေလုပ်ခဲ့တယ်လို့လည်းပြောပါတယ်။ဒီလိုထိုးစစ်ဆင်တိုက်ခတ်မှုတွေနဲ့ပတ်သက်လို့ KNU ဘက်ကတော့ညှင်းဆို့ထားပါတယ်။အဲ့ဒီနေရာဘက်မှာ DKP ကိုဖျက်လေးတဲ့လုပ်လို့ရအောင်အဲ့ဒီရွာတွေဘက်ကစပားတွေကိုမီးရှို့မှုတွေပါလုပ်ခဲ့တယ်ဆိုပြီးဘူဘီကတော့ပြောပါတယ်။
စပားရဲ့အကုန်မိရှို့ရတယ်နော်စပားရှက်နေလောမိရှို့တယ်စပားတော့အကုန်ပဲပေါ့နော်မိရှို့တော့စပားရှက်တော့နှလုံးပဲစပားတော့အကုန်ပဲသူတို့တွေ့ရမြောက်အကုန်မိရှို့တာပဲကျွန်တော်ဥစ္စာမဆိုင်ဘူးကျွန်တော်မကြောက်ကြွားတာဥစ္စာတွေအဲ့ဒါကျွန်တော်ရက်ခပြောက်တယ်ကျွန်တော်ရွာသားမရှိကျွန်တော်ရှားပါကျွန်တော်တို့အဲ့လိုမျိုးထိထိမှာပါအဲ့ဒီရက်ခ
မြမတက်မတော်နဲ့အတူနေသားကောင်းတက်တယ်နဲ့ DKB တို့ကြားမှာမြဝရီကနေကော့ကရိတ်မြို့ထိဖောက်လုပ်ထားတဲ့အာရှလမ်းမကြီးမဖွင့်ခင်2015ခုနှစ်လောက်ကတည်းကစပြီးတိုက်ပွဲတွေဖြစ်နေတာပါလက်ရှိမှာအခုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ကရင်ပြည်နယ်အတွင်းမှာလည်းမငြိမ်မသက်မှုတွေဖြစ်နေပြီးဒေသခံရွာသားတွေလည်းပြည်တွင်းနေဒုက္ခသည်တွေအဖြစ်ရွှေ့ပြောင်းနေထိုင်နေရပါတယ်ရှင
်ဒေါ်ရရှင်ရှင်ပြောင်စုနေနေရေးညီလာခင်22ရာစုပင်လုံးတတိယကျင်းရွှေနုပွဲဒီလာထဲမှာကျင်းပဖို့ရှိနေကြမှာပဲတိုင်းသားနေမျိုးတွေမှာတိုက်ပွဲစဉ်တွေလည်းထွက်ပေါ်နေရပါငင်းရဲရဲနှစ်ဖြစ်နဲ့တတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငင်းရဲရဲကိုမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ VO ရဲ့အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးခြင်းတဲ့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပြီးတော့ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook အစာမျက်နှာမှာလည်းမှတ်ချက်ကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရည်လေးလောက်အစီအစဉ်ကိုဆက်ကြည့်ပါမယ်
။ဒါမဲ့အင်္ဂါညတိုင်းရည်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ခုတော့နိုင်ငံတကာသတင်းဆောင်မတွေပဲဆက်ရအောင်ပါ။အဝလွန်သူတွေအတွက်ကိုယ်အလေးချိန်မလွဲမသွေကြစေမဲ့အစားအသောက်မျိုးထုတ်လုပ်နိုင်အောင်အာဟာရပညာရှင်တွေကြိုးပမ်းလာတာနဲ့နဲ့ချိန်နေပါပြီ။အဝလွန်သူတွေကိုယ်အလေးချိန်ချမှာအကူအညီဖြစ်စေမဲ့အစီနဲ့အစားအသောက်တွေအစီထုတ်ထားတဲ့အစားအသောက်ပေါင်းစုံကိုအမေရိကန်ပြည်ထောင်စုမှထုတ်လုပ်ခဲ့ပေမဲ့အဲ့ဒီအစားအသောက်တွေကလူတိုင်းအတွက်အကျိုးထောက်မှုတော့မရှိလာပါဘူး။သိပ္ပံပညာရှင်တွေကတော့လူတိုင်းအတွက်တကယ်ထောက်တဲ့တစ်ခုသီးတော့အစားအသောက်မျိုးဆိုတာမရှိသလိုထောက်မှုကလူတအူးချင်းစီပုံမှုတည်တယ်လို့ဆိုပါတယ်။ဆလာတီစာဟုတ်ပေးပို့ထားတဲ့တင်ကိုဆက်ပြီးတော့နားဆင်ပါရှင်။
အားလိုက်ရပွဲတော်ရာသီရောက်ပြီးဆိုတော့နဲ့စပွဲတွေပေါ်မှာစားချင်းစပွဲအစားအသောက်တွေနဲ့အရှံပဲဖြစ်နေတတ်ပါတယ်။ဒီလိုအားလိုက်ရတွေရောက်တဲ့ကမ္ဘာသမားကလူတွေဟာလိုအပ်တာတဲ့ပို့ပြီးတော့စားတောက်တက်ပြီးကိုယ်အလေးချိန်နဲ့တိုးလာတတ်ပါတယ်။ဒီနောက်မှာတော့ကိုယ်အလေးချိန်ချဖို့လိုအပ်ပါတော့တယ်။အစားအသောက်ရှောင်ဝယ်မဲ့ကိုယ်အလေးချိန်အမြဲမကျနိုင်တာဟာလူတဦးချင်းစီရဲ့ကိုယ်လည်းလှုပ်ရှားမှုနဲ့အစားအသောက်ပုံစံမတူညီတာကြောင့်ဖြစ်တယ်လို့သိပ္ပံပညာရှင်တွေကအခုပြောလာပါပြီ။ Israel သိပ္ပံပညာရှင် Aaron Siegel ကအခုလိုပြောပါတယ်
။ For years we've been trying to search for thatA silver bullet diet that would work for everybody, and we've been miserably failing.
လူတိုင်းအတွက်ကိုယ်အလေးချိန်ကျစေတဲ့အစားအသောက်ကဘာလဲဆိုတာနှစ်တွင်နဲ့ချီအောင်ကျွန်တော်တို့ရှာဖွေလာတာပါ။စိတ်ပြက်စရာကောင်းလောက်အောင်မအောင်မမြင်ဖြစ်ခဲ့ကြပါတယ်။ဘာကြောင့်လဲဆိုတော့လူတူးချင်းစီအတွက်အကောင်းဆုံးဖြစ်မဲ့အစားအသောက်ကိုတီးတက်ပြင်ဆင်ဖို့လိုအပ်နေလို့ပါ
။ကိုယ်အလေးချိန်ကျဖို့အဓိကတော့ချက်ကသွေးထဲမှာအချိုတက်ပမာဏကိုလျှော့ချထားဖို့ဖြစ်တယ်လို့ Israel သုတေသနပညာရှင်တွေဖြစ်တဲ့ Aaron Siegel နဲ့ Aaron Elinoff တို့ကပြောပါတယ်။သွေးထဲကအချိုတက်တွေကအစီတွေအဖြစ်ပြောင်းလဲသွားပါတယ်လူအယောက်80ရုပ်ကိုအစာစားပြန်သူတွေရဲ့သွေးထဲကအချိုတက်တွေကိုသိပ္ပံပညာရှင်တို့ဥရောစမ်းသပ်ခဲ့တာ
ပါ What we were really surprised to find is that different people react very
differently ကောင်းတာကအကြီးကျတူတဲ့အစာတောက်တစ်မျိုးတွေကိုပဲအတူစားပြီးတဲ့အခါသူတို့သွေးထဲကအချိုတက်ပါဝင်မှုကွဲပြားနေတာကိုတွေ့ရပါတယ်
အစာအသောက်ကြောင့်လူတချို့ရဲ့သွေးထဲမှာကျန်းမာရေးအတွက်ကောင်းတဲ့ဓာတ်တွေထွက်ပေါ်လာစေသလိုတချို့လူတွေမှာတော့မကောင်းတဲ့သွေးချိုတက်တွေလွန်ကဲလာတာကိုတွေ့ရပါတယ်ဥပမာပြောရင်ပေါမုံစားလိုက်ရင်ပဲလူခန္ဓာကိုယ်ကအမျိုးမျိုးတုံ့ပြန်ကြတာကိုတွေ့ရပါတယ
် What we were surprised to find out was just like any other food there is not
ပေါမုံဟာလည်းအခြားအစာအသောက်တွေလိုပါပဲအံ့ဩစရာကောင်းတဲ့တုံ့ပြန်မှုတွေရှိနေတာကိုတွေ့ရပါတယ်ကျန်းမာရေးအတွက်ကောင်းတဲ့ပေါမုံဆိုတာမျိုးမရှိပါဘူးပေါမုံစားလိုက်လို့ခန္ဓာကိုယ်ရင်းတုံ့ပြန်မှုကတဦးနဲ့တဦးလုံးဝကွဲပြားနေပါတယ်
ပေါင်ပေါင်းကိုထောပတ်စီဒါမှမဟုတ်ထောပတ်သီးလိုအစီရနဲ့ရောပြီးတော့စားလိုက်တဲ့အခါလူတို့ချို့ရဲ့တွေးချိုတက်ကိုထိမ့်ညိပေးတာတွေ့ရပါတယ်။အသားနဲ့ဒိန်ကယ်ရီကတွေးချိုတက်တွေတက်စီတဲ့ဖြစ်နိုင်ခြင်းအနည်းဆုံးအစားအစာတွေဖြစ်ပုံရပါတယ်။ဒါပေမဲ့လည်းကာဘိုဟိုက်ဒရိတ်မပါတဲ့အစားအသောက်တွေကအစာမခံပါဘူး။အကောင်ဆုံးအဖြေကတော့လူတို့ချင်းစီအတွက်ဘလို့ကာဘိုဟိုက်ဒရိတ်ကအကောင်ဆုံးဖြစ်မလဲဆိုတာသိအောင်လုပ်ဖို့ဖြစ်တဲ့အတွက်အစာစားပြီးတိုင်းလက်ညှိုးထိပ်ကိုသွေးဖောက်စစ်ပြီးအချိုတက်ကိုစစ်ဆေးပြီးမှကိုယ်နဲ့တင့်တော်တဲ့အစာအသောက်ကိုတင့်နေမှဖြစ်တယ်လို့ Israel သုတေသနပညာရှင်တွေကပြောပါတယ်ရှင
် VOA မြန်မာပိုင်းကနေတင်းငွေနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဗီယက်နမ်ဒုက္ခသည်တဦးဖြစ်တဲ့ကွေဟွမ်းဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဒုက္ခသည်တွေထဲကတဦးပါ။မိသားစုအတွက်သူဟာသတင်းစာပို့တာမျိုးကဆက်လို့အလုပ်ပေါင်းစုံလုပ်ကင်ခဲ့ပြီးတနအီကို$1ကျော်ကျော်လာရတဲ့အလုပ်လည်းလုပ်ကင်ဖူးပါရယ်။နောက်ပိုင်းမှာတော့သူကတရုတ်နိုင်ငံအထီးလုပ်ငန်းချဲ့ထွင်နိုင်ခဲ့တဲ့သွေးရည်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုထူထောင်နိုင်ခဲ့ပြီးတော့ဗီလန်ညာတဦးဖြစ်လာပါရယ်။အမေရိကန်ပြည်ထောင်စုသလွားမှာရည်ကြီးရည်ရှမ်းမှုတွေဖြစ်ခဲ့ပြီးဒုက္ခရောက်သူတွေအတွက်ငွေအမြောက်အများလူရန်းနာကြောင့်ဟွမ်းဟာဒီနေ့တွင်လူတွေများလာသူတဦးဖြစ်ပါရယ်။Elizabeth Lee နဲ့ San Jose ကပေးပို့ထားတဲ့သတင်းလွှာကိုကိုအောင်ကပြောပြပေးပါလိမ့်မယ်ရှင်
။အငင်းစားတူဖြစ်တဲ့ Santra နဲ့သူဇနီးဟာလူငယ်တဲ့ရှစ်လကရေကြီးရေရှမ်းမှုအပြီးရွှေပြောင်းနေထိုင်နေရသူတွေပါ။သူတို့တွေဟာဝမ်ရက်ထောက်ပံ့မှုကိုရရှိသူတွေလည်းဖြစ်ပါတယ
်။လုံးဝတကြလာရ
။နေရကြရေကြီးပြီးပြန်ကြောက်တော့တဲ့အချိန်မှာအိမ်ကိုပြန်ကြည့်တော့အလုံးပျက်စီးကုန်ပါပြီ။ကျွန်တော်ကလည်းအလုံးမလုပ်တော့ဘူးဆိုတော့ဘာမှပြန်မဝင်နိုင်ပါဘူးတွေးနေပြီးစိတ်မကောင်းဖြစ်ရပါတယ
်။ Elizabeth Arendando နဲ့မိသားစုကလည်းလူငယ်တဲ့နှစ်လကလေးကနေအိမ်ကိုစွန့်ခွာလာသူတွေပါ
။ Me dio tristeza
por ကျမတို့မှာဘာမှမပိုင်ဆိုင်တော့တာကိုတွေးမိတဲ့အချိန်မှာဝမ်းနဲ့မိပါတယ်
။ Vietnam နဲ့ Latin America ကရွှေပြောင်းအခြေချနေထိုင်သူဝင်းဂရီနဲ့မိသားစုတွေနေထိုင်တဲ့ San Jose မြို့မှာရေကြီးရေရှမ်းတာကြောင့်လူပေါင်း1000ကျော်နီးပါးကိုရွှေပြောင်းပေးခဲ့ရပြီးတဲ့နောက်မှာတော့ကီဝမ်ကဖုန်းခေါ်ဆိုခဲ့ကြောင်းမြို့တော်ဝန်ဆမ်လီကာဒူကရှင်းပြပါရယ်
။ She said I'm in for $5 million.
သူကဒေါ်လာ5သန်းလုမယ်လို့ပြောပါရယ်။အားလုံးအချိန်ကြိုက်ပါပဲ။ကျွန်တော်တို့ကလည်းအဲ့ဒီလောက်လိုနေတာပါ။ဘာအတွက်တီးတန့်တူနန်းနေဆိုတာမျိုးသတ်မှတ်မထားတာကြောင့် လိုအပ်တဲ့သူတွေစီကိုပဲအားလုံးလှူဒါန်းမှာပါ
ဟာရီကိန်းမုန်တိုင်းဟာဗီကြောင့်ဟျူစတန်မြို့ရေကြီးရေရှမ်းဖြစ်တုန်းကလည်းဝိုင်းကဒေါ်လာ5သန်းလှူဒါန်းခဲ့ပါသေးတယ်။ဘာကြောင့်အခုလိုလှူဒါန်းဖြစ်တဲ့ဆိုတာကိုဝိုင်းကရှင်းပြပါတယ
် We have to be grateful to the United States of America.
ဘရီကန်ပြည်အောင်စုမှအခြေချခွင့်ရတာကြောင့်ဒီနိုင်ငံအပေါ်ကျေးဇူးတင်ပြီးသလိုအောင်မြင်မှုတွေရဖို့အခုလိုလာရောက်နေထိုင်ခွင့်ပြုတဲ့အမေရိကန်တွေကိုလည်းကျေးဇူးတင်ပါတယ်။ဆိုတော့အခုချိန်ဟာကျွန်တော်ဘက်ကပြန်ပေးဆက်ရမယ့်အချိန်ပါ
ဗီယက်နမ်စစ်ပွဲပြီးဆုံးပြီးနောက်ဝမ်နဲ့မိသားစုဟာ Los Angeles ကိုဒုက္ခသည်အဖြစ်နဲ့ရောက်လာတာပ
ါ In Vietnam we had everything I own hotel I own
ဗီယက်နမ်မှာတော့ကျွန်တော်ဟာပြည်စုံတဲ့သူတူပါဟိုတယ်ကားအိမ်အားလုံးရှိပါတယ်အဲ့ဒီကနေထွက်လာတော့ကျွန်တော်မှဘာမှမရှိတော့ပါဘူးဆိုတော့ဘလို့အခြေအနေမျိုးမှမဆိုအကောင်းဆုံးလုပ်ပြီးရှင်သန်ရက်တည်ဖို့စဉ်းစားရပါတယ
်ဝမ်ဟာတနာယီကိုဒေါ်လာ25စင်သာရတဲ့ Airport Labs Company နဲ့တခြားရရအလုပ်တွေကိုလည်းလုပ်ကံခဲ့ဘူးပါသေးတယ်အဲ့ဒီနောက်မှာတော့သူ့ကိုယ်ပိုင်သွေးရည်ကြီးထုတ်လုပ်တဲ့ကုမ္ပဏီတစ်ခုကိုတည်ဆောင်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာ17နေရာရုံးခွဲဖွင့်လှစ်ခဲ့တယ်လို့တရုတ်နိုင်ငံမှာ Shanghai RAAS ဆိုပြီးတိုးချဲ့လုပ်ကံခဲ့ပါတယ်ဒါပေမဲ့လည်းအောင်မြင်မှုနဲ့အတူအတိုက်အခိုက်တွေရှိခဲ့တယ်လို့ဝမ်ကပြောပါတယ
် They try to say oh this is our product is bad
ကျွန်တော်ပစ္စည်းတွေဟာတရုတ်ပစ္စည်းတွေမကောင်းဘူးဆိုတာမျိုးပြောခံရပါတယ်မုန်းစရာကောင်းလိုက်တာဗျာ
အခုလိုဆွဆွဲမှုတွေကြောင့်ဝမ်ဟာတခြားလုပ်ငန်းတွေလုပ်ကင်မှုပြင်ဆင်နေတဲ့အချိန်ထဲမှာလိုအပ်နေသူတွေကိုကူညီဖို့လည်းလက်မနှေးပါဘူးသူလှူဒါန်းတဲ့ငွေတွေဟာနေထိုင်ဖို့တသက်တာမဟုတ်ပါဘူ
း We also were able to use thatfunding for car donations for car
အခုညီလိုအပ်နေသူတွေအတွက်လူရန်ငွေတွေနဲ့ကားပြင်ဖို့နဲ့တခြားအိမ်သုံးပစ္စည်းတွေလည်းဝယ်ပေးနေပါတယ်လို့ Catholic Charity အဖွဲ့က Lindsay Caldwell ကပြောသွားတာပါဒီအခုညီနဲ့ Trump ဟာကားတစ်စီးဝယ်လှည့်လည်ပြီးတော့ဂီတဖြော်ပြနိုင်မှာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားတာပါရှင်ဒီကနေ့ည9နာရီမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမြန်မာပြည်မပေးစာများဦးစီသူအောင်မြင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့ထူးခြားဆန်းများသတင်းများအပတ်စဉ်ကဏ္ဍတွေကိုနာဆင်ကြားမှာဖြစ်ပါတယ်အခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမှတင်ပြထိုက်ကပြောပြပေးပါအောင်
အီရန်နိုင်ငံတွင်မတိမငြိမ်ဖြစ်မှုတွေကိုအဆုံးသတ်ရေးအီရန်ပြည်သူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေကကဏ္ဍတရက်ကနေပါဝင်ဆောင်ရွက်ခဲ့တယ်လို့အီရန်ပြည်ဆောင်တပ်ကဒီကနေ့ကြေညာချက်ထုတ်ပြောဆိုပါတယ်။အီရန်နိုင်ငံတွင်မတိငြိမ်မှုတွေကလည်းပြည်ပရန်သူတွေရဲ့လှုံ့ဆော်မှုလို့အီရန်ပြည်ဆောင်တပ်ကပြောဆိုထားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုထဲရွှေပြောင်းဝင်ရောက်လာတဲ့တိတ်နဲ့ချီတဲ့လူတွေကိုပြန်ပို့မယ်အခြေအနေကိုအကာအကွယ်ပေးမယ်ဥပဒေချမ်းနဲ့မှာနေဆက်တတိုင်းဆောက်လုပ်ရေးအတွက်ရန်ပုံငွေထည့်မထားဘူးဗီဇာကန်ဆယ်မဲ့ဖောက်တဲ့အစီအစဉ်ကိုမဖြတ်ဘူးမိသားစုအခြေခံနဲ့ရွှေပြောင်းဝင်ရောက်နိုင်တဲ့လူဝင်မှုကြီးကြပ်ရေးအစီအစဉ်ကိုလည်းမဖြတ်ဘူးဆိုရင်သူ့အနေနဲ့ဒီဥပဒေချမ်းကိုလက်ခံမှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကထပ်လောင်းပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူလှုပ်ဆောင်ခဲ့တဲ့များအလုံးဟာယာနှုံးဖြင့်မှတ်မှတ်ကန်ကန်လှုပ်ခဲ့တာဖြစ်ကြောင်းစနေနေ့မှာပြောပါတယ်သူရဲ့သမ္မတရွေးကောက်ပွဲကာလမဲဆွယ်အဖွဲ့နဲ့ရုရှားတို့ပတ်သက်မှုရှိမရှိပြည်ထောင်စုအစိုးရအဖွဲ့ရဲ့စုံစမ်းစစ်ဆေးမှုကိုလမ်းလွှဲအောင်လုပ်နေမနေစုံစမ်းမှုတွေတိုးလာချိန်မှာပဲသမ္မတကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ပတ်သက်မှုတစုံတရာမရှိသလိုယာစွေးမှုလည်းတစုံတရာကျူးလွန်ထားတာမရှိဘူးလို့သမ္မတထရန့်ကပြောဆိုသွားတာဖြစ်ပါတယ်တောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားအသစ်စီစဉ်ထားတဲ့ဆွေးနွေးပြောဆိုမှုတွေကအိုလံပစ်ပြိုင်ပွဲအလွန်ကာလတွေအထိဆက်ရှိသွားဖို့သူ့အနေနဲ့မျှော်လင့်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးအမေရိကန်ပြည်ထောင်စုအနေနဲ့လည်းတင့်တော်တဲ့အချိန်မှာဆွေးနွေးမှုတွေမှာပါဝင်လာမှာဖြစ်တယ်လို့သူကကတိပေးပြောဆိုလိုက်ပါတယ်ရှင်
တရင်ချင်းချက်ကမှတင်ရထိုက်ကကြေညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ် VOA American အတန်းညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီနဲ့10:00နာရီထိလိုင်းဒိုမီတာ16 kHz 15653ရလိုင်းဒိုမီတာ25 kHz 11893ရလိုင်းဒိုမီတာ32 kHz 9339နဲ့လိုင်းလမီတာ190 kHz 15905တို့ကနေတိုက်ထုတ်လင်းပေးသွားအောင်ပါတော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းရှင်လမ်းပါသေးရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနင်္ဂလာပ
ါ This program has come to you from the Voice of America.Washington.
Thank you.